ကုလသမဂ္ဂအတွင်းဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ဂျူလီဘီရှော့ဟာဗိုလ်ချုပ်မွေးမဲအောင်နိုင်နဲ့တွေ့ဆုံခဲ့တာကအဆကောင်းတယ်လို့သုံးသပ်ကြပါတယ်။ကုလထူကိုစလေဘီရှော့ကစစ်ကောင်းဆောင်နဲ့ထပ်တွေ့ဖို့ရှိတယ်လို့လည်းကုလထွေထွေညီလာခံမှာပြောခဲ့တာပါ။ဒါပေမဲ့ဒါဟာတကယ်လက်တွေ့ဆက်တွေ့နိုင်ဖို့ပိုအရေးကြီးတယ်လို့သုံးသပ်ကြပါတယ်။ဒီမိုကရေစီနဲ့တိုင်းရင်းသားအင်အားစုတွေနဲ့လည်းတွေ့ဆုံခဲ့တဲ့ဘီရှော့အနေနဲ့ဘာတွေဆွေးနွေးနိုင်ခဲ့ပြီးရှေ့ဆက်ဘာတွေမျှော်လင့်နိုင်ပါသလဲ။ဦးဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရမယ်။
ဟုတ်ကဲ့ဒေါက်ဆန်စစ်ကြီးဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်နောက် NUG မြို့သားညီညွတ်ရေးအစိုးရ NUCC မြို့သားညီညွတ်ရေးအတိုင်ပင်ခံကောင်စီနဲ့တိုင်းသာဖွဲ့ကိုယ်စားလှယ်တွေနဲ့ပါအရင်တွေ့ဆုံခဲ့တဲ့ကုလထူးသန်နဲ့အခုဗိုလ်ချုပ်မှုကြီးမေအောင်လိုင်တွေ့ဆုံမှုထဲဆွေးနွေးနိုင်ခဲ့တာကို ISP မြန်မာမှာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူဖွဲ့ဒါရိုက်တာဦးအောင်သူညင်းကအခုလိုထောက်ပြပါဗါဒ်။န
ှစ်ဖက်ကပြောစရာရှိတာတွေအထူးသဖြင့်တော့ဒီကုလသမဂ္ဂအထူးသံပေါ့နော်ဂျူလီဘစ်ရှော့ပ်အနေနဲ့လည်းသူ့ကိုဆက်လက်ပြီးတော့ရှင်းရှင်းဆက်တွေ့ခွင့်ပေးဖို့ကုလသမဂ္ဂရဲ့လုံခြုံရေးဆောင်တာတွေဆက်တွေ့ခွင့်ပေးဖို့ဒါတွေတိုက်တွန်းမယ်လို့ယူဆပါတယ်။ဆိုတော့တစ်ဖက်ကကျတော့လေရှစ်ကောင်စီဘက်ကလည်းဆက်ပြီးတော့သူရဲ့လုံခန်းတွေပေါ့ဗျာအခုလုံဆောင်နေတာမှန်ကန်တယ်နောက်တစ်ခါကျတော့အခုလူရွေးကောက်ပွဲကိုလည်းကျင်းပမယ်ဆိုတော့ဒီနေ့ထားကိုကုလသမဂ္ဂပူးပေါင်းဆောင်ရွက်ပါလို့ပြောမယ်လို့ထင်တာပဲ
ကိုချုပ်မူကြီးမေအောင်လိုင်းနဲ့ဒီလအောက်တိုဘာလလယ်မှာတွေ့ခဲ့တယ်လို့နှိစက်သူတွေပြောတဲ့ဒီကုလကိုယ်စားလှယ်အနေနဲ့ NUG နဲ့လည်းတွေ့ခဲ့ပြီးဖြစ်တာကို NUG သမရယုံပြောခွင့်ရဦးကျော်စောကအခုလိုအတည်ပြုပါတယ
်ကုလသမဂ္ဂအထွေထွေတွင်မူချုပ်ရဲ့အထူးကိုယ်စားလှယ်ဟာစတိတ်ကတော့ခုံနဲ့တွေ့မယ်ဆိုတဲ့အတိုင်းတွေ့ရဆိုတဲ့သတင်းထုတ်တာပေါ့နော်ကျွန်တော်တို့က NGO တွေ့ရဆိုတာသူသတင်းထုတ်တဲ့ထဲမှာပါတယ်ဆိုတော့တွေ့ရတယ
်ဒါအပြင်အခုလိုအထူးတန်တွေနဲ့တွေ့ဆုံတာမျိုးမှာပြောလို့ရှိတာကိုလည်းNUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကအခုလိုရှင်းပြပါတယ
်အဓိကတော့ lobby လုပ်တဲ့ဆိုတဲ့နေရာမှာ and point ကတော့သူတို့ရဲ့အလုပ် mandate အရာရောတာဝန်အရာရောအဖွဲ့ပေါင်းစုံနဲ့တွေ့ကြတာပေါ့လေဆိုတော့ကျမတို့ရဲ့အလုပ်ကလည်းဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေ 5-point consensus ကိုတော့ UN Security Council Resolution ပေါ့နော် 2669 မှာပါတဲ့အချက်တွေပေါ့အဲ့ဒီအချက်တွေမှာနှစ်ခုကွန်မွန်ဖြစ်တာကတော့ဒီအရက်သားပြည်သူလူထုကိုအကြမ်းဖက်နေတာတွေတိုက်ခိုက်မှုတွေရပ်တန့်ဖို့ကိစ္စပါပဲဆိုတော့အဲ့ဒီကိစ္စတွေကိုအဓိကကျူးလွန်နေတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရောရွာတွေမိရှုတာတွေကိုကျူးလွန်နေတဲ့စစ်ကောင်စီကိုအရင်ဆုံးအကြမ်းဖက်မှုတွေရပ်တန့်အောင်လို့ဖိအားပေးရမယ်တိုက်တွန်းရမယ
်ဒီကုလထူးသန်ရဲ့ကြိုးပမ်းမှုကိုကြိုးဆိုပေမဲ့လက်ထွေဆွေးနွေးပွဲတွေဖြစ်ဖို့တော့ခက်လိမ့်မယ်လို့ CDM ဘုံမှုနောင်ရကအခုလိုသုံးသပ်ပြပါတယ
် The UN Special Envoy နဲ့အတနိုင်ဆုံးညှိနှိုင်းဖြေရှားဖို့ကြိုးစားနေပုံတွေ့ရပါတယ်ဒါပေမဲ့လေကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်ပခတ်မှာပါဝင်ပတ်သက်နေတွေနေနေရတော့လက်ရှိငြိမ်းချမ်းရေးကိုဥတည်နိုင်မယ့်အနေထားတော့လက်ရှိမှာမျှော်လင့်လို့မရနိုင်ဘူးလို့မြန်မာတဲ့စကားဆောင်အနေနဲ့လေပြီးခဲ့တဲ့လပိုင်းတွေကပဲမြောက်ပိုင်းအဖွဲ့တွေကိုအကြမ်းဖက်အဖြစ်ကျင်ညာတဲ့အပြင်ကိုနိုင်ငံအနှံ့မှာလည်းလေကြောင်းပုံးခြင်းမှုတွေကိုအဆက်မပြတ်လုပ်ဆောင်နေတယ်။အလားတူတစ်ဖက်ကျွန်တော်တော်လိုင်းအင်အားစုတွေကကြော်လဲစစ်တပ်ကနိုင်ငံကြီးကနေမထွက်မချင်းဒီငင်းချင်းကိုတွားဖို့နှိမ့်နှိုင်းဆွေးနွေးဖို့ဆိုတာမရှိနိုင်သေးဘူးလို့ကျွန်တော်တို့မြင်တယ်။အကြတော့ဒီလောက်အကွဲအဟကြီးမားနေတဲ့အချိန်မှာငင်းချင်းလမ်းစပေါက်ဖို့နိုင်ငံတကာရဲ့ကြိုးပမ်းမှုတွေကတော့တိတ်အရာရအောင်မယ်လို့မထင်ဘူး
။ဒါအပြင်ရှေ့ဆက်ဖို့အရေးကြီးတာကိုလည်းဥအောင်သူငင်းကအခုလိုဆက်ထားပြပါတယ
်ကုလသမဂ္ဂရဲ့အခန်းကဏ္ဍအရေးကြီးပါတယ်အဲ့တော့ကုလသမဂ္ဂအခုရဲ့လက်ရှိကိုယ်စားလှယ်ပေါ့နော်အထူးသံဘီရှော့ပါနေပြီးတော့စစ်ကောင်စီနဲ့ရေရှည်ဆက်ပြီးတော့တွေ့နိုင်မလားပေါ့နော်ပြီးခဲ့တဲ့ဒီကုလအထူးသံနော်ရင်းစေစေကသူ့ရဲ့ခီးစဉ်ကနောက်ပိုင်းမှာဆက်ပြီးတော့အလုံးမဖြစ်တဲ့အနေအထားမျိုးဖြစ်သွားတယ်ဗျာ
ဒီနေရာမှာNUG ဘက်ကလေးနဲ့ထားထောက်ပြလေးရှိတာကိုလည်းဒေါ်စင်ပါအောင်ကအခုလိုဆက်ရှင်းပြပါတယ
်နိုင်ငံရေးအပြေရှာရဆိုတဲ့နေရာမှာမြန်မာအုံမြန်မာလက်ဖြစ်ဖို့လိုတယ်မြန်မာပြည်သူလူထုရဲ့ aspiration လိုလားနေတဲ့ဒီစစ်တပ်နိုင်ငံရေးရထွက်ဖို့နဲ့ Federal Democracy ပြည်အောင်စုတည်ဆောက်ရေးအတွက်ပြည်သူလူထုရဲ့အတန်ကိုထင်ဟပ်ဖို့လိုတယ်ပေါ့နော်
အဲ့ဒီတော့ဒီခီးစင်ကနေရှေ့ဆက်ပါမျော်လင့်နိုင်တာနဲ့ပိုရေးပါနေတာကိုမေးတာမှလည်းဥအောင်သူငင်းကအခုလိုဆက်ထောက်ပြပါတယ
်စိတ်တော့မြန်မြန်ပြောလင်းချက်မထားနိုင်ဘူးကျင်ပါတယ်ဒါပထမအဦးဆုံးတွေ့ဆုံမှုဖြစ်တယ်ဒီအနေထားမှာပဲဆက်ပြီးတော့နောက်ပိုင်းမှာရည်ရှိဆက်တွေ့ပြီးတော့ချက်ထွန်းမှုရသွားဖို့လုံနိုင်မှုလိုအပ်တယ်လို့ထင်ပါတယ်ဆိုတော့ဒီအနေထားမှာရည်ရှိတဲ့ချက်ကတရုတ်နိုင်ငံရဲ့ပေါင်းဝင်ပတ်သက်မှုပေါ့သူရဲ့အခန့်ကဏ္ဍကအရေးကြီးပါတယ် နောက်တစ်ခုကကျတော့ကုလသမဂ္ဂအနေနဲ့လည်းပြစ်ပယ်လို့မရနိုင်ဘူးလို့ထင်တာပေါ့နော်။ဆိုတော့ဒီစားကိုဆက်ပြီးတော့ဘယ်လိုကင်ကျွေးသွားမလဲဆိုတာကတော့အရေးကြီးတဲ့ကိစ္စလို့ယူဆပါတယ
်။စစ်ကောင်စီဘက်ကတော့ဒီခီးစဉ်ကိုသတင်းဖော်ပြတာမရှိခဲ့ပါဘူး။စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ဖို့စ조사ခဲ့ပေမဲ့လည်းအချိန်မီမရခဲ့ပါဘူး။ဒါပေမဲ့ဒီအရေးပါတဲ့အဖွဲ့တွေအားလုံးဒီပါနဲ့တွေ့ဆုံပြီးမှတော့ဂျူလီဘီရှော့ကမြန်မာပြည်ထောင်နာမှာတစ်ဖက်ဖက်ကိုအပြည့်ရှင်ဥတီလုံနေတာတွေကိုဆွန့်လွတ်ပြီးလူထုအကျိုးကိုသာဥတီအဖြစ်ရှာဖို့ကုလညီလာခံမှာတိုက်တွန်းသွားခဲ့ပါတယ်ခင်ဗျ